စကိုင်းတိုင်းကောလင်မြို့နယ်အတွင်းလုံခြုံရေးအပြည့်နဲ့လူရစ်စင်းကောက်ရင်မှုတွေရှိနေတယ်လို့တပြိုင်တည်းမှာပဲမြို့ပေါ်ရက်ကွက်ကအိမ်တွေကိုတိမ်တက်တိမ်ဆင်းစစ်ဆေးရမှာအမျိုးသား၁၈ဦးထက်မနည်းဒီရပိုင်းထဲမှာကိုအဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်စုမုံပြောပြပေးပါဦးခင်ဗျာ
စကိုင်းတိုင်းကောလင်းမြို့နယ်မှာဇန်နဝါရီလ၈ရက်နေ့ကနေစပြီးတော့စစ်ကောင်စီရဲ့ရွေးကောက်ပွဲအတွက်လူရည်စည်ရင်ကောက်တာတွေကိုစတင်လုပ်နေကြပါတယ်ကောလင်းမြို့နယ်ထဲမှာကောလင်းမြို့ပေါ်တစ်ခုမှသာစစ်ကောင်စီကလုံခြုံရေးအင်အားအပြည့်စုံနဲ့လူရည်စည်ရင်ကောက်နိုင်တာဖြစ်ပြီးတော့ကြံတဲ့ခြေရွာတွေမှာတော့မကောက်နိုင်ကြဘူးလို့ဒေသခံတွေကပြောပါတယ်လူရည်စည်ရင်ကောက်နေတဲ့စစ်ကောင်စီတပ်တွေဟာသူတို့စည်ရင်ကောက်ယူမဲ့ရက်ွက်ထဲကိုအင်အားအများအပြားနဲ့ဝင်ရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့စစ်ဆေးတာလုပ်တယ်လို့နေအိမ်တွေကိုလည်းဝင်ရောက်စစ်ဆေးတာဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတဦးကပြောပြပါတယ
်ဒီလိုရွေးကောက်ပွဲအတွက်ကတော့ကျွန်တော်ဒီမြို့ပေါ်ရက်ွက်တွေရှိတာပေါ့နော်မြို့ပေါ်ရက်ွက်တွေရှိတာကိုသူတို့အခုစစ်ကောင်စီကဟိုပုံမှန်မနဲ့ကျင်ထွက်လာပြီးတော့ရက်ွက်တစ်ခုစဉ်တစ်ခုအဲ့လိုပိတ်ပြီးတော့မှလမ်းတော်လမ်းတွေရစ်အဲ့ပြီးတော့မှအိမ်တွေကိုတကောင်ချင်းစစ်အဲ့လိုကောက်ယူအတိုင်းတွေတော့လုပ်နေရတယ်ဥပမာရက်ွက်တစ်ခုကိုစစ်မဲ့ကျင်လာပြီးမှအဲ့ရက်ကွက်ကိုဝင်လမ်းထွက်လမ်းအဲ့မျိုးသူတို့အဆောင်တွေနဲ့စောင့်ထားကြတာပေါ့မှာဖြတ်သွားဖြတ်လာရတာဖြတ်သွားဖြတ်လာစားဝင်မယ်ဆိုရင်သူတို့စစ်သေးတယ်စစ်သေးပြီးတော့အဲ့မျိုးသွားခိုင်းတယ်သူတို့မတင်တာအတွက်အဲခံထားတယ်ဖမ်းခေါ်သွားတယ်အဲ့မျိုးပေါ့ဒီလိုလုပ်ခဲ့တာဒီကပိုင်းရှင်းနေတော့ကစားပြီးလုပ်ခဲ့ရတယ်အဲ့လိုဆောက်ကြရစ်စစ်တာကြီးကြတော့
ဇန်နဝါရီလ၈ရက်နေ့ကနေစပြီးတော့ကောလင်းမြို့ထဲမှာလူကြီးရေစရင်ကောက်နေရင်းနဲ့စစ်ကောင်စီကနေဖမ်းဆီးသွားတဲ့အရေးအတွက်က18ဦးထက်မနည်းရှိနေပြီလို့ဒေသခံတဦးကပြောပြပါဗျ။စစ်ကောင်စီတပ်တွေကဖမ်းဆီးပြီးတော့ကောလင်းမျိုးမရဲစခန်းကိုခေါ်သွားခံရတယ်ဆိုရင်အနည်းဆုံး3လကနေအများဆုံး5လအထိဖမ်းခံရနိုင်တာကြောင့်ဒေသခံတွေမှာစိုးရိမ်ကြောက်လန့်နေကြရတယ်လို့ဆိုပါတယ်
။ဒီအိမ်ကိုအိမ်ပိန်ကိုဝင်လိုက်ပြီးအိမ်ကောင်စီရင်ရှိတယ်သူကအဲ့ပြန်မှာအိမ်ကောင်စီမှာရှိတဲ့အတိုင်းဒီ9ယောက်ရှိဥပမာလူ9ယောက်ဖြစ်ရင်အဲ့9ယောက်ဒီမှာရှိလားမရှိဘူးတဲ့ကြားသားရေးရှင်ဒီကတော့မင်းတို့တက်တာတက်လာမရှိတော့ကြားသားရေးရှင်ပြေးသွားတယ်အဲ့ဒါလည်းအရင်နေတာပေါ့အဲ့အမျိုးပြီးတော့မှအဲ့မျိုးဖြစ်ပြီးတော့ဟိုတခြားခင်ဗျာကျောင်းဟိုဘက်ဒီဘက်လဲနေကြတာတော့တစိမ့်တွေ့ရင်တောင်မှအဲ့ရလဲဟိုဘက်ငါအင်ကျော်ရပါအဲ့လိုဆိုရင်ဟိုဘောက်လာလဲအဲ့လိုသူမတင်အောင်ရှင်အဲ့လိုတခါဖမ်းသွားတာကြီးပေါ့အဲ့အမျိုးကြီးအဲရွေးကောက်ပွဲအခုလိုမျိုးလူရင်းကောက်ခဲရအဲ့လိုစစ်ဆေးပြီးတော့ဖမ်းတာကြီးရှင်တော့ဘောကြီးခမန်းကြီးရတော့ဟောတော့ရှိသွားကြီးရ7ရောက်တော့ရှိသွားကြီးရဟုတ်အဲ့လိုဖမ်းပြီးရင်တော့သူတို့အဲ့ဒီရဲစခန်းလေးကိုခေါ်ကောလင်းရဲစခန်းရှိရကြအဲ့လိုလေးကိုခေါ်သွားတော့တာလေသူတို့ဖမ်းသွားပြီးအနည်းဆုံး5-6လောက်နေမှာတွေ့တာကြီ
းဒီလိုစစ်ကောင်စီဘက်ကအဖမ်းအဆီးတွေများနေတာကြောင့်ပြည်သူတွေကကြောက်လန့်ပြီးတော့တင်းရှောင်တာမျိုးတွေရှိလာတယ်လို့ဒေသခံတွေကဆိုပါတယ်စစ်ကောင်စီတက်တယ်လာရောက်စစ်ဆေးစင်မှာအိမ်အောင်စုစည်ရင်းမှာပါတဲ့အမျိုးသားတွေအိမ်မှာရှိမနေရင်ဘာကြောင့်ရှိမနေတာလဲဆိုတာတွေကိုစစ်မေးပြီးတော့အိမ်တော်ဦးစီးဒါမှမဟုတ်အိမ်မှာရှိနေတဲ့အမျိုးသမီးတွေကိုဖမ်းဆီးသွားတာမျိုးတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မြေပြင်တော်လှန်ရေးအဖွဲ့အစည်းတွေကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲအတွက်ဆောင်ရွက်တဲ့အစီအစဉ်တွေမှာပြည်သူတွေမပါဝင်ကြဖို့တိုက်တွန်းထားတာပါ။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေစိုးမိုးမှုရှိနေတဲ့ဒေသတွေမှာတော့အဲ့ဒီလိုလုံနိုင်မှုခက်ခဲတဲ့အကြောင်းဒေသခံတဦးကအခုလိုပြောပြပါတယ်။
ကောလင်းရှင်ကောလင်းမြို့ပေါ်ပိုင်းရက်ွက်ပိုင်းပေါ်မှာရက်ွက်စင်းဝင်ပေါ့ရက်ွက်စင်းဝင်ကတော့ဟိုပုံပေါင်းပါဝင်နေသူတွေလည်းများတယ်ဒါပေမဲ့သူတို့ကတည်ရင်တစင်းကိုအတိုင်းကောက်တာဆိုတော့တချို့ကျတော့ကြောက်တော့ဟိုဒိန်းစစ်တာဆိုအစ်စ်ခံကြရတာပေါ့အဲ့ရက်ွက်ပိုင်းကလွယ်ပြီးတော့ကောလင်းမြို့နယ်ကျန်တဲ့အီရီယာမှာရှိတဲ့ခြေရပိုင်းကြီးကျတော့လုံးဝကွာမပါဝင်ရအဲ့ဒါကြောင့်ပြည်သူတွေကဟိုသူတို့ဒီရက်ွက်တစ်ခုလောက်ဝင်လာပြီဆိုအဲ့ရက်ွက်နဲ့ပြည်သူတွေကအကုန်ကြောက်တော့တာပေါ့အားမင်းဖမ်းမလားအဲ့လိုဖြစ်ကြတာပေါ့။ဘာဖြစ်မှမရှိဘူးလေ။သူတို့ဖမ်းရင်အဲ့လိုကောက်ခေါ်သွားတယ်။ကိုက်ခဲ့အောင်ဆိုရင်ဖမ်းခေါ်သွားပြီးချင်းအဲ့ဒီကတော့ဆောင်းလိုက်ကြည့်လို့လည်းမရတော့ဘူး။ဒီတုံးရဲနေမှာတိကျနေပြီးပြီးတော့မှအဲ့မှာ၄-၅လောက်နေမှာပြန်လုခဲ့ရတာအဲ့လိုပဲ
။ရန်ကုန်နဲ့မန္တလေးတို့အပါအဝင်တချို့မြို့နယ်တွေမှာလည်းစစ်ကောင်စီတပ်တွေကရွေးကောက်ပွဲအတွက်လူရည်စည်ရင်ကောက်ခံမှုတွေလုပ်နေပါတယ်။ဆရာနာတင်ပြီးတော့နှစ်နှစ်ပြည့်ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကနေပြုလုပ်မဲ့ရွေးကောက်ပွဲကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်တာတွေမလုပ်ဖို့နဲ့အတိအမှန်မပြုကြဖို့အတွက်ရည်ရွယ်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုလည်းနေ့စဉ်ဆိုသလိုသခိုင်းတိုင်းနဲ့တချို့ဒေသတွေမှာပြုလုပ်နေကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲတွေကိုဒီနှစ်ဩဂုတ်လလောက်မှာလုပ်နိုင်အောင်ရည်မှန်းထားပြီးတော့ရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းရေးရအောင်ဆောင်ရွက်မယ်လို့စစ်ကောင်ဆောင်တွေကပြောထားပါတယ် မြမလူခွေဆရာကုလအထုကိုယ်စားလှယ်ကတော့စစ်ကောင်စီကလုပ်မဲ့ရွေးကောက်ပွဲဟာအတုရောင်သာဖြစ်လိမ့်မယ်လို့ဝေဖန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကလည်းစစ်ကောင်စီလုပ်မဲ့ရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့ပြောဆိုထားပါတယ်ရှင်